မြန်မာနဲ့ထိုင်းနှစ်နိုင်ငံနယ်စပ်ကနယ်နိမိတ်တိုင်းတာသတ်မှတ်နိုင်ခြင်းမရှိသေးတဲ့ area အတွင်းထိုင်းဘက်ကဖောက်ချလိုက်တဲ့ညောင်းကြောင့်ညောင်းရီကြောင့်မြန်မာဘက်ကဖျားသုံးစုရက်ွက်တချို့ရေလွှမ်းခဲ့ပြီးအင်တလုံးပြကြခဲ့ပါတယ်။ဒီရေတွေဟာထိုင်းဘက်ကအစ်ဖောက်နေတဲ့အာရှအဝေးကြီးလမ်းမကြီးရဲ့ရေနှုတ်မြောင်းကရေတွေဖြစ်ပြီးနှစ်ရက်ဆက်တိုက်မိုးသီးထန်စွာရွာသွန်းခဲ့ပြီးတဲ့နောက်အခုလိုရေနှုတ်မြောင်းတွေဖောက်ချလိုက်တာဖြစ်တဲ့ကြောင့်ဒေသခံတွေကပြောပါတယ်လောလောဆယ်မှာနေဆက်အဝင်ထွက်တွေပိတ်ထားပြီးလုံခြုံရေးတိုးမြှင့်ထားသလိုထိုင်းမြန်မာနယ်စပ်ကော်မတီအချင်းချင်းလည်းညှိနှိုင်းဆွေးနွေးနေတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွင်းအင်ကစုံစမ်းတင်ပြထားပါတယ်ရှင်
။ဖျားသုံးစုမျိုးရှိရာထိုင်းမြန်မာနယ်စပ်ဒေသမှာနှစ်ဖက်စစ်တပ်တွေကလည်းအစ်စ်နေရာယူထားတဲ့အခြေအနေကြောင့်ဒေသခံတွေစိုးရိမ်နေကြရတယ်လို့ဖျားသုံးစုမျိုးခံတူဖြစ်သူနိုင်အောင်ကမွန်ပါတာနဲ့ခုလိုပြောပါတယ
်။လမ်းတဲ့မန်ဖက်ဒါသွားဘတ်တကွာဒီမှာ
သူပြောသွားတာကတော့စစ်သားတွေလက်နက်သစ်စောင့်နေကြတယ်။နိုင်ငံနယ်နိမိတ်ဖြတ်ကျော်လို့မရဘူး။သူတို့ပိတ်ပင်ထားတယ်။အစီအစဉ်ဘယ်လိုလာမလဲတော့မသိဘူး။ကျွန်တော်တို့ဒေသခံတွေကတော့စိုးရိမ်နေရတယ်ဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါ။မနေ့ကစပြီးကရင်ပြည်နယ်ဖျားသုံးစုမြို့ခိုင်မြမာနယ်စပ်နယ်နိမိတ်တွင်ထိုင်းနိုင်ငံဘက်ကဖောက်လုပ်ရဲရေမြောင်းကနေမြန်မာဘက်ခြမ်းကိုလွှမ်းလာတဲ့အတွက်အခြေအနေဖြစ်ပေါ်ပြီးနိုင်ငံစစ်တပ်တွေကလည်းလုံခြုံရေးစုချထားသလိုသွာလာခွေတွေကိုလည်းပိတ်ပင်ထားခဲ့တာပါ။ဇူလိုင်လ25/26ရက်နေ့မှာလည်းမိုးတဲထန်းစွာရွာသွန်းပြီးထိုင်းနိုင်ငံရေမြောင်းကယူပြီးဖျားသုံးစုမြို့ကိုစီးဝင်လာပြီးရေလွှမ်းတဲ့အပေါ်မှာထိုင်းအနာပါနေနဲ့တွေ့ဆုံဆွေးနွေးနိုင်ဖို့မြန်မာစစ်တပ်ကလည်းလုံခြုံရေးယူထားတာဖြစ်တယ်လို့တရားသုံးစုမျိုး NLD ဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံဦးအောင်စိုးကခုလိုပြောပါတယ်
။ဒီကတော့လုံခြုံရေးဖွဲ့တွေကလည်းတော်ပြတော့ဆောက်ပြီးတဲ့ဆိုတော့လည်းအေးတယ်မှမနေတာတော့မဟုတ်ဘူး။ဒီလိုပဲကအဖြစ်ရင်းတွေ့ဆုံဆွေးနွေးဖို့အတွက်အချိန်ဆွဲနေလို့ဒီကလုံခြုံရေးအတွက်နေရာယူထားပြီးတဲ့သဘောတော့ပါပဲ။ဟိုစစ်ရေးရေးကဟိုသင်္ကြန်ပြတဲ့ပုံမျိုးမဟုတ်ပါဘူး
။ဒါပေမဲ့မနေ့ကဖြစ်စဉ်ဟာစစ်ရေးသိမ်းမှမဟုတ်အတွင်ဆောင်နေတယ်လို့သင်္ကြန်ယူဆမှုတွေရှိနေတယ်လို့ထိုင်းမြန်မာနယ်စပ်ကိုပိတ်ပင်ထားတဲ့အတွက်ထိုင်းဘက်ကမှအလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေအလုပ်ခွင့်မစင်းနိုင်ဘူးလို့အလုပ်သမားတွေကပြောပါတယ်။ဒီလိုထိုင်းဘက်ကညီပြောင်းဖောက်လုပ်မှုနဲ့ပတ်သက်ပြီးတော့ထိုင်းနဲ့မြန်မာနယ်စပ်ကော်မတီတွေဖြစ်တဲ့ဖျားသုံးစုမျိုးအုပ်ချုပ်ရေးမှူးဦးမျိုးနိုင်ကောင်းဆောင်မြန်မာကိုယ်စားလှယ်ဖွဲ့နဲ့ထိုင်းကိုယ်စားလှယ်ဖွဲ့တို့ကလည်းမနေ့ညနေပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။နောက်ဖက်နယ်စပ်ကော်မတီဖွဲ့ဝင်တွေတွေ့ဆုံမှုအရထိုင်းနိုင်ငံဘက်ကလည်းညီပြောင်းဖောက်လုပ်မှုကိုယုံကြည်ပြတ်ဆက်ပေးထားတယ်လို့နယ်စပ်ကော်မတီဝင်ဖျားသုံးစုမျိုးစခန်းမှူးအောင်မြတ်မိုးကပြောပါတယ်
။သူတို့ကမှရေလုံးကောင်းနဲ့တူးရဆိုတော့ဒီကတားတယ်သူနေကြမှာသူကတားလို့ဆိုတော့သူကမရက်ဘူးဆက်လုံးဆက်လုံးဆိုတော့သူကနေတော့အပေါက်ပက်ရပါဘူးအဲ့ဒါနဲ့သူကအခုသူကရက်သွားပြီနားကမနားပါဘူးတရေချင်မှလုံးတယ်လုံးပဲဆိုရင်သူကဒီစားရေးစနစ်ကြလူတို့ကြိုးတွဲပြီးမယ်ပြင်းကြမ်းတော့သူကတော့ထွက်ချက်ထားတယ
်ခိုင်းအနာပိုင်းတွေကလည်းခိုင်းဘက်ချမ်းအာရှလမ်းမကြီးကိုတိုးချက်ဖောက်လုပ်ပြီးရေမြောင်းတွေကိုတူးပေါ်ထားတာကြောင့်မိုးရွာသွန်းတဲ့အခါမှာမြေနဲ့ရမြန်မာဘက်ချမ်းဖျားသုံးစုမြို့စင်းမှာအိမ်တလုံးပြိုကျခဲ့တဲ့အပြင်ရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့တာပါဖျားသုံးစုမျိုးရောက်ွက်တဲ့ချို့ရွေလွှမ်းခံရမှုအခြေအနေကိုတော့ဦးအောင်စိုးကအခုလိုပြောပါတယ
်ဒီလိုလုပ်ရတဲ့ရေမြောင်းကကျင်းတဲ့ခါကျတော့ပုံမှန်အမိသားနဲ့ခုနောအဆင်ပြေပါတယ်ဒါပေမဲ့ရေများလာရင်မူးများလာတဲ့ခါကျရင်တော့ဒီရေမြောင်းကမနိုင်တော့ရေစိုးလာတော့လမ်းတွေရက်ွက်တွေတွေကိုအိမ်တွေဝင်လာကွက်တွေကရေမြောင်းပြီးတော့ကွက်တွေစားလိုက်ခြင်းလားအောက်ပါပြီးတဲ့အိမ်တလုံးကြည့်သွားတာဒီအိမ်တွေကအခန်းတွေကြီးကြီးကြီးပုံမှန်လာတဲ့ခါကျတော့ဒီပြီးတော့စိတ်ဆိုးကရောက်ကြတယ်ပေါ့ဒီအမတ်ရက်ွက်ကြီးချက်ွက်သန်းသန်းတွေကအဲ့ဒီရက်ွက်တွေကတော့အိမ်တွေကြီးကိုကြီးဝင်တယ်
ဖျားသုံးစုမျိုးနယ်စပ်ဟာမြန်မာဆိုရနဲ့ထိုင်းဆိုရတို့ကြားဒီကနေ့ထိနယ်စပ်နယ်နိမိတ်တိတိကျကျမတတ်မှတ်နိုင်သေးသလိုနေပြည်တော်ငင်းပွားမှုပြဿနာတွေလည်းအစင်လူလူဖြစ်ပွားနေပါတယ်ခင်ဗျာ